ကချင်ပြည်နယ်ဟူကောင်းချိုင်ဝမ်ဒေသတနိုင်းမြို့နယ်အတွင်းမှာစစ်ကောင်စီတပ်နဲ့ကချင်လက်နက်ကိုင် KIA အဖွဲ့အစည်းဒီကနေ့မနက်ပိုင်းတုန်းကတိုက်ပွဲဖြစ်ခဲ့ပါတယ်။ဖားကန့်မြို့နယ်ထဲမှာလည်း KIA ကတပ်ရိတ်ခါတင်ရင်ကိုအခုရက်ပိုင်းအတွင်းမှာမိရှုဖျက်ဆီးခဲ့ပါတယ်။ KIA နဲ့တိုက်ပွဲတွေဆက်တိုက်ဖြစ်နေတဲ့အချိန်ကချင်ပြည်နယ်အတွင်းမှာအင်တာနက်လိုင်းတွေလည်းပြတ်တောက်နေတဲ့အကြောင်းရန်ကုန်ကနေပေးပို့လာတဲ့ကချင်ပြည်နယ်အခြေအနေသတင်းအပြည့်အစုံကိုတော့ဦးသိန်းထိုင်ဦးကပြောပြပေးပါမယ်ရှင်။
တနိုင်းမြို့နယ်ထဲမှာစစ်တပ်နဲ့ကချင်လက်နက်ကိုင် KIA အဖွဲ့တို့ဒီကနေ့ဩဂုတ်လ24ရက်နေ့တိုက်ပွဲဖြစ်ပွားတဲ့နေရာကနေလက်နက်ကြီးလက်နက်ငယ်ပစ်ခတ်တန်းတွေကိုတနိုင်းမြို့ဝကပါကြားနေရတယ်လို့မြို့ကန်တွေကပြောပါတယ်တိုက်ပွဲဖြစ်ပွားတဲ့နေရာဟာတနိုင်းမြို့နယ်နန်းပြည်ကျေးရွာနီးလောက်မှာဖြစ်နေတဲ့အကြောင်းမြို့ကန်တယောက်က VOE ကိုခုလိုပြောပါတယ
်အမှားအပန်တက်ကြားနေရတယ်နမ်ခံတော်တော့အဲ့ဒါချမ်းချစ်နေတယ်အမေကသူကတော့မသိနိုင်ဘူးအတားတော့ကြားရတယ်ဒီပုံရွာနေလေဟိုလက်လက်ကြီးရောလက်ညင်ညင်ရောရှားရတယ်ပုံရွာမှာဒီကားကနဲ့နမ်ကြီးကြားအဲ့ဒီတော့မဖြစ်နိုင်လေအဲ့ဒီနားတယ်အာဒီမင်းကခဏနာရီကနေကြားတော့ကြည့်ခဏနာရီကြည့်ပုံမှာကြားတယ်လို့ပြောတယ
်တတိုင်းဘက်ကတိုက်ပွဲတွေနဲ့ပတ်သက်ပြီး KIA ရဲ့ကြံကြားရေးတာဝန်ခံဘုံမှုကြီးနော်ဘူးကအခုလိုပြောပါတယ
်ဒီမင်းကအစိုးကြီးပေါ့နော်ခဏနာရီဝန်ကြီးလောက်မှာတက်ပွဲဖြစ်တဲ့ပြည်ကတော့တက်ပါလေအဲ့ဒါကတော့မင်းရဲ့လေဒီတက်ပွဲဖြစ်တဲ့နေရာမှာတက်ပါလေဒါတော့တမန်တိုင်းဘက်ကအရင်ကတော့ကျွန်တော်တို့ရဲ့တက်ရင်ကျေးနေနေတက်မှာဖြစ်ပါလားမင်းကလည်းတက်ပွဲဖြစ်နေတက်ပွဲဖြစ်တာဒီကနေ့လက်ပြန်ဖြစ်တယ်ဆိုတာတတိနောက်ပဲရပါတယ်ကျွန်တော်တို့တက်ပိုင်းစတက်လာပြီးတတိနီရတော့ဘာမှမရသေးဘူးခင်ဗျာနမ်ခမ်နမ်ဂျိုအဖက်မှာဂါဂါကနေတော့နည်းနည်းတက်ရမှာအဖြစ်ပဲကြမှာ
ဒီတက်ပွဲတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာထုတ်ပြန်တာမရှိသေးပါဘူး KNG ကကချင်းသတင်းဌာနကတော့ဒီလ20ရက်နေ့ကလေးကနန်းခမ်းကျေးရွာနီးမှာတိုက်ပွဲနှစ်ကြိမ်ဖြစ်ပွားခဲ့တဲ့အကြောင်းနဲ့21ရက်နေ့စစ်ကောင်စီရဲ့စစ်ကြောင်းကို KIA ကကြားပြတ်တိုက်ခိုက်တာကြောင့်တိုက်ခိုက်မှုများပြားကြောင်းလည်းဖော်ပြထားပေမဲ့ဗိုလ်မှူးကြီးနော်ဘူးကတော့အောက်ခြေတပ်တွေရဲ့သတင်းအတိအကျမရသေးဘူးလို့ပြောပါရယ်။21ရက်နေ့ကဖားကန့်မြို့နယ်လောဝရွာနီးမှာလည်းစစ်ကောင်စီတပ်တွေရိတ်ခါတည်ဆောင်လာတဲ့အရက်သားမော်တော်ယာဉ်တစ်စင်းကို KIA ကသတင်းရတာကြောင့်ကြားပြတ်ဖမ်းဆီးပြီးမိရှုခဲ့တာကိုကာမိုင်းဒေသခံတယောက်ကပြောပြပါရယ်
။နိုင်ကားဦးမန်လုံကားကြီးလေဟိုအစ်ကကဒီတာရစ်ကဒီနဲ့ကားရဲ့ဖြစ်ရှင်ကအပြင်ကတော့ရက်ခိုင်ဒီမှာဟိုချိုလမ်းကြားတဲ့ကိုမောင်းခိုင်လိုက်မှဟိုဖုံးပြီးနားပြင်ညာမှာရှုပ်ပေးလိုက်တယ်လို့ကြားတယ်။အဲလူကြည့်ခဲ့မှုရောမရှိဘူးလို့ပြောတယ
်။ကချင်ပြည်နယ်ကဖားကန့်မြို့နယ်အတွင်းမှာတော့အင်တာနက်လိုင်းတွေဒီလ20ရက်နေ့ကလေးကဖြတ်တောက်ခံထားပါလေ။မြန်မာဆက်သွယ်ရေး MPD ရဲ့ဖုန်းလိုင်းတွေလည်းပြတ်တောက်နေတဲ့အတွက်အခက်အခဲတချို့ကြုံနေရတယ်လို့ဖားကန့်ဒေသခံတယောက်ကပြောပြပါလေ။
ဟုတ်ကြကတော့ဖြတ်ထားတယ်အဖုန်းတော့အရှင်ပြည်ချင်းနဲ့တော့ဆက်ဆက်တော့ဒီ MPD တော့အသိအရှင်လက်ရှိတော့အဖုန်းပဲပြေလို့ပြရတာမျိုးလိုပါလို့ဖြစ်တယ်ပေါ့အဲကြည်နော်တွေရတယ်
ကျေးပြည်နယ်တွင်းမှာစစ်တကောင်အနာသိမ့်ပြီးတဲ့နောက်မလရဲမှာတိုက်ပွဲတွေပြန်လည်စတင်ခဲ့ပြီးစစ်ကောင်စီတပ်နဲ့ GNI ကြားတိုက်ပွဲတွေဟာစကိုင်းတိုင်းဘက်ထိကျေပြန့်လာနေပါတယ်လောလောဆယ်မှာတော့စစ်ကောင်စီဘက်ကတိုက်ရင်အတို့မြင့်ပို့ဆောင်လာရရှိနေတာကြောင့်ပွင့်လင်းရသည်မှာတိုက်ပွဲတွေဘူးပြင်းထန်လာနိုင်ကြောင်းသုံးသပ်တာတွေရှိနေပါတယ်ခင်ဗျာ